မဲခေါင်မြေအထက်ပိုင်းမှာရှိနေတဲ့တရုတ်နိုင်ငံကရေအားလျှက်စစ်ထုတ်ယူဖို့သူတို့တိစောက်ထားတဲ့ရေကာတာအတွက်ရက်ပေါင်း20ကြာမဲခေါင်မြေအထက်ပိုင်းရေစီးကြောင်းကိုတားဆီးဖို့ရှိနေကြောင်းအိန္ဒိယနိုင်ငံတွေကအကြောင်းကြားခဲ့တယ်လို့မဲခေါင်မြေကော်မရှင် MRC နဲ့ထိုင်းနိုင်ငံကဗုဒ္ဓဘုနေ့ကပြောကြားခဲ့ပါတယ်။တရုတ်အနေနဲ့မဲခေါင်မြေအောက်ဖက်မှာရှိနေတဲ့နိုင်ငံတွေကိုဒီဇင်ဘာလ31ရက်နေ့မှာစတင်တဲ့မြေရေစီးကြောင်းကန့်သတ်မှုကိုအကြောင်းကြားဖို့ပြန်ကွက်ခဲ့ကြောင်းအမေရိကန်ကြောထောက်နောက်ခံပေးထားတဲ့စောင့်ကြည့်ရေးစနစ်တကနေအစီရင်ခံစာထုတ်ပြန်ပြီးနောက်တရက်မှာအခုလိုကြေညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။မဲခေါင်မြေကော်မရှင်ရဲ့အချက်လက်တွေမျှဝေဖို့တရုတ်နိုင်ငံကပြီးခဲ့တဲ့အောက်တိုဘာလကသဘောတူခဲ့တာပါ။အဲ့ဒီကော်မရှင်ဟာထိုင်း၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်စတဲ့နိုင်ငံတွေပါဝင်တဲ့အကြံပေးအဖွဲ့ဖြစ်ပါတယ်။ဒီကော်မရှင်အနေနဲ့စီမံကိန်းအတွက်သတင်းအချက်လက်တွေကိုအချိန်ကြာမြင့်စွာကလေးကရှာဖွေခဲ့ကြတာဖြစ်ပါတယ်။မဲခေါင်မြေရေကိုမိတင်းပြီးနေထိုင်သူပေါင်းတန်း60ကျော်ဟာအဲ့ဒီနိုင်ငံတွေကဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့သူတို့ရဲ့ကျင်းဟောင်ရေကာတာအတွက်မဲခေါင်မြေရေစီးဆင်းမှုကိုတစ်စက္ကန့်ကို1900ကျော်ကုဗမီတာကနေ1000ကုဗမီတာအထိဇန်နဝါရီလ5ရက်နေ့ကနေ24ရက်နေ့အထိရှော့ချဖို့ရှိကြောင်းအင်္ဂါနေ့ကအကြောင်းကြားခဲ့တယ်လို့ထိုင်းနိုင်ငံရေအရင်းမြစ်ဌာနကပြောဆိုခဲ့ပါတယ်ရှင်။